အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်အပေါ်အမေရိကန်ထားတဲ့ရည်တည်ချက်ကိုဒီထက်ပြပြသားသားလုပ်ပြဖို့လိုအပ်တယ်လို့ထိပ်တန်းအမေရိကန်လွှတ်တော်အမတ်တယောက်ကပြောလိုက်ပြီးတော့စီးပွားရေးအရာနောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်တာဟာထိရောက်ရဲ့လားလို့မေးခွန်းထုတ်လိုက်ပါတယ်။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်ဂျွန်ဂယ်ရီကဗုဒ္ဓဟူးနေ့တုန်းကလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲမှာအီရန်နိုင်ငံနဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာအမေရိကန်နိုင်ငံသား၏မူဝါဒအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်လို့ပြောပါတယ်။တန်ခတ်အရေးယူမှုတစ်ခုတည်းနဲ့အီရန်ရဲ့လုံရက်တွေပြောင်းသွားအောင်လုပ်နိုင်မဲ့ပုံမရဘူးလို့ပြောခဲ့တယ်လို့အလျှော်မပေးတဲ့တန်တမာရေးနီးကိုတုံးဖို့လည်းတိုက်တွန်းသွားပါတယ်။ကော်မတီရဲ့ထိတ်တန့်အဖွဲ့ဝင်နောက်တစ်ယောက်ဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Richard Lager ကလည်းအီရန်ဟာပို့ပြီးတော့အထီးကျန်တဲ့နိုင်ငံတစ်ခုဖြစ်နေတာတော့အပြောင်းလဲလုပ်ဖို့ငြင်းဆန်နေတယ်ဆိုတာကိုသတိပေးပြောသွားပါတယ်။အီရန်အစိုးရအနေနဲ့ကနျူကလ িয়ার အစီအစဉ်ကိုဆက်လုပ်တဲ့လမ်းရွေးမှလားအလားအလာကောင်းတဲ့စီးပွားရေးကိုထိန်းထားမဲ့လမ်းရွေးမှလားဆိုတာကိုရွေးချယ်ရလိမ့်မယ်လို့သူကပြောပါတယ်။အီရန်နဲ့ပတ်သက်ပြီးတော့စစ်ရေးအင်အား၃နာအပြင်ဖြစ်နိုင်တဲ့နှီးလန်းတွေအားလုံးကိုအမေရိကန်ကစဉ်းစားထားတယ်လို့လွှတ်တော်အမတ်တွေကပြောပါတယ်။လျှက်စစ်တပ်အားထုတ်လုပ်ဖို့နဲ့ဆေးဘက်ဆိုင်ရာသုတေသနတွေအတွက်သာနျူကလ িয়ার အစီအစဉ်တွေကိုလုပ်နေတာပါလို့အစင်တစိုက်ပြောနေတဲ့အီရန်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးအလီအက်ဘာဆာလီဟီကတော့ကုလသမဂ္ဂအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဧပြီလ၃ရက်နေ့မှာဆွေးနွေးမှုတွေပြန်ဆမှုခံမှန်းထားတယ်လို့ဗုဒ္ဓဟူးနေ့မှာပဲပြောပါရရှင်။